မြန်မာနိုင်ငံတဝမ်းမိုးသည်ထန်စွာရွာသွန်းခဲ့ပြီးရေကြီးမှုတွေဖြစ်ပွားခဲ့တာမို့တိမ့်နဲ့ချီတဲ့ဒေသခံတွေရေပေးသင်ခဲ့တယ်လို့လေယာစပားဆိုင်ခင်အများပြရေနစ်မြုပ်ပျက်စီးမှုဖြစ်ခဲ့ပါတယ်။လက်တလောစီးရင်အရာဧက9သိန်းကျော်ရေမြုပ်ခဲ့ပြီးဧက3သိန်းကျော်ပျက်စီးမှုရှိနေတယ်လို့လေယာစိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။ရေပေးသင့်ဒေသအတော်များများမှာမိုးရွာနေစေဖြစ်ပြီးရေပေးဒုက္ခသည်တွေအိမ်မပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။ VOA သတင်းထောက်နိုင်ကွန်းအင်ကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံဒေသအနှံ့ပြားမိုးသည်သန့်စွာရွာပြီးရေကြီးခဲ့လို့လေယာဆိုင်ခင်းများပြားရေနစ်မြုပ်ပျက်စီးခဲ့တာပါနိုင်ငံတော်ကလေယာစပါးဆိုင်ခင်းတွေရေနစ်မြုပ်ပျက်စီးမှုနဲ့ပတ်သက်လို့လေယာဆိုင်ပြူရင်းနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ပြောရေးစုခွင့်ရှိသူအမြဲတမ်းတွင်းဝန်ဦးမျိုးတင်ထွန်းကအခုလိုပြောပါတယ
်ခုနှစ်သိန်းကျော်ရေမြုပ်တယ်၆သိန်းကျော်ပြန်ပေါ်တယ်၃သိန်းကျော်ပျက်စီးတယ်ပြန်ဆိုင်တာကမိုးစပါး၆ပေါင်းကျော်ဆိုင်ပြီဒီလိုနိုင်တာပါအဲ့ကျမှနာအေရီယာပြတ်တာက2သိန်းကျော်ပါတယ်။ဘိုးစပါး3သိန်းကျော်ပါတယ်။ကျန်တာကတော့အခြားသိန်းနဲ့ပါတယ်။ကျွန်တော်တို့ဝန်ကြီးဌာနအနေနဲ့တော့ဘိုးစပါးဆက်တဲ့တောင်းဆိုပြီးဘိုးစပါးအပမှုရှိပါတယ်။နောက်ထုံးရည်လိုရရင်လည်းစုလျာထုံးချက်ဒီမှာစီမံလုပ်ဖို့ရှိပါတယ
်။ဇူလိုင်လ29ရက်နေ့နောက်ပိုင်းတိုင်းနယ်ပြည်နယ်တည်တည်ကရွေလွှမ်းမှုမှုကြောင့်ပျက်စီးဆုံးရှုံးသွားတဲ့လေယာဉ်မြေစီးရင်တွေကိုကောက်ခံနေစေလို့လည်းသူကဆိုပါတယ်။ရည်ကြီးမှုကြောင့်မြန်မာနိုင်ငံနှက်ကဆယ်တွေကလည်းရည်မြင့်တဲ့လာတာရှိတယ်လို့ရည်ကြော်လာတာရှိနေတာကြောင့်ဆယ်တမန်ကျိုးကြလာမှာကိုဒေသခံတွေစိုးရိမ်မှုတွေဖြစ်ပေါ်နေတာပါလက်ရှိဆယ်တွေရဲ့အခြေအနေကိုအများအားစောင့်ကြည့်နေတာဖြစ်ပြီးစိုးရိမ်စရာမလိုဘူးလို့ဒုတိယမြေရန်တွင်းပေါ်ဦးမျိုးသိသွန်းကအခုလိုပြောပါတယ
်။အော်အနေနဲ့ရှိပါဦးဗျ။ကျွန်တော်တို့ဆယ်ရီရှိတဲ့အချိန်မှာရည်ကြော်နေတဲ့ဟာကဆယ်ပေါင်း30နဲ့60ခုရှိတယ်။အဲဒီကြော်တဲ့ပမာဏလေးနဲ့အမြင့်ဆုံးမှသူက30လောက်ပဲရှိတယ်။ဆယ်ရီပြက်ကအနေနဲ့ရှိပါဦး။ကျွန်တော်တို့ဆယ်လောင်းဝင်တဲ့နေရာလည်းဒီရေပတ်တွေနေနေတိုင်းကြတယ်ကျွန်တော်တို့ဝင်ရောကိုစီမံတင်ပြရတယ်အနေနဲ့လက်ရှိမှာပြန်ဆောင်ကြည့်ရတယ
်။ဇူလိုင်လ26ရက်နေ့ကစပြီးကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတနင်္သာရီတိုင်းဒေသကြီးတွေမှာမိုးရွာသွန်းမှုရေကြီးရေလျှံမှုတွေဖြစ်ပွားမှုအတွင်းမွန်ပြည်နယ်တထုံခရိုင်ဘက်မှာစိုက်ခင်းအေက4000ကျော်ရေနစ်မြုပ်ခဲ့တယ်လို့တထုံခရိုင်လေယာဉ်မြေစီမံခန့်ခွဲရေးနဲ့စည်ရင်အင်းဦးစီးဌာနလက်ထောက်ဦးစီးမှုဦးဝင်းအောင်ဖြိုးကပြောပါတယ်
ဒီကောင်တော်ရှိမယ်လက်ရှိကျွန်တော်လက်ခံနေတဲ့စိုက်ပျိုးရေးတွေကိုစံပေါ်ပြီးအထောက်အကူတွေလို့ဒီနေ့ကတော့အချို့ပေါ်လာတော့ပေါ်အပေါ်ရောကြီးလာတော့ပေါ်ပြီ
းကရင်ပြည်နယ်ဖန်အမြုနယ်ကလယ်ရမစောကျော်အေးကတော့လေယာစပါးစိုက်ခင်းတွေရင်းနှီးမြုပ်နေစေလို့ဆိုပါတယ
်စိုက်ပျိုးရေးတွေကတော့လက်တွေပါတယ်ကတော့ဟိုဘက်လက်တွေကမှပေါ့နော်ဒီလောက်သေးတယ်ဆိုတော့ပြောကြမလို့တော့ပြောတော့ဒီခါမှာတော့တကယ်ဆက်ရွာနေနေဆိုတော့ပြဆက်ကွာတော့ဆက်ကျတော့ဖြစ်တာပေါ့
ဘကူတိုင်းဒေသကြီးမှာလေယာဉ်မြေအေက4000ကျော်ရေမြုပ်နေစေလို့ဘကူတိုင်းဒေသကြီးစီမံဘဏ္ဍာဝန်ကြီးဦးညွှတ်ရွှေကအခုလိုပြောပါတယ
်လေကတော့ရေအေက4000လောက်ရေမြုပ်နေတယ်ပြည်စည်းကတော့အဲ့ဒါကတော့ရေကြောင်မှတည်ပါပေါ့နော်
ဇူလိုင်လ26ရက်နေ့ကစပြီးတော့မိုးဆက်မပြတ်ရွာသွန်းမှုတောင်ကျရေလုံရင်စည်းစင်းလာမှုပင်လယ်ရေလှိုင်းမြင့်တက်လာမှုတို့ကြောင့်တိုင်းနယ်ပြည်နယ်၅ခုမှာရေကြီးမှုဖြစ်ပွားလာနေခဲ့တာပါလက်ရှိရေပေးတံအဆိုးအဝါဆုံးခံနေရတဲ့ပဲခူးတိုင်းဒေသကြီးမှာရေကြီးနေစေဖြစ်ပြီးရေပေးတဲ့သူတွေရဲ့နောက်ဆုံးအခြေအနေကိုတော့တိုင်းအစိုးရစီမံပဏ္ဍာဝန်ကြီးဦးညွှတ်ရွှေကအခုလိုပြောပါတယ
်။နောက်ဆုံးအခြေအနေကမနေ့ကညနေအင်ဂျီဘောင်း1269၊ဘိုင်းနောင်းစုဘောင်း1226၊လူရေ3800စခန်းထဲကလေးခုခဏနော်။စားသောက်အကြိုင်ရဲ့နှမျိုးရှိတယ်၊စေနာရှင်များကဒါရိုက်သွားသူတွေတည်ရှိတယ်။တိုင်းလိုက်ကြီးဆယ်ဆယ်ကြီးပေါ်တဲ့လိုက်ကြီးခုခဲကြီးရုံးဖွဲ့နေပြီးမှခန်းနေစီခေါက်ဆဲကြီးခွဲရတဲ့ပြည်တွေရိုးရည်လိုက်ခွဲရပေးတာပေါ့နော်။
ကရင်ပြည်နယ်တွင်းမှာလည်းမိုးဆက်လက်ရွာသွန်းနေလို့ရေတွေကြီးနေစေခြေနေမှာရှိနေတယ်လို့ဖမ်းမျိုးရေပေးကယ်ဆယ်ရေးဖွဲ့ကောင်းဆောင်စောခွာလောက်ကဆိုပါတယ
်ဒီကတိပုံမချဘူးဒီကတိတ်ကြိမ်မှမှာပဲရှိသေးတယ်ဒီနေ့ဒီကတိတ်အများကြီးမချဘူးဟိုရေဒီဒုက္ခတွေကတော့သွားနေတော့ပါပဲအကျေနေတော့ပေါ့ကျွန်တော်ကရင်ပြည်နယ်ကအများဆုံးပဲဒီကတော့တော်တော်လေးရှိနေသေးတယ်ကရင်ပြည်နယ်ပါအောင်မြောက်ဒီရောပါပေါ်စီကုန်းရောအဲ့မှာအကုန်လုံးဖြစ်တယ်လေဒီဒီချင်းဒုက္ခတွေတို့ဒီမှာဟိုကုလသည်ဒုက္ခကြောင့်တော့
ကရင်ပြည်နယ်ကဖန်အံမြောက်စီကော့ကရိတ်ဖပွန်ဂျိုင်းစိတ်ကြီးလှိုင်းပွဲစားတဲ့မြို့တွေမှာရေဘေးစကန်64ခုဖွင့်လှစ်ထားပြီးလူရေ2000ကျော်ရေဘေးကယ်ဆယ်ရေးစကန်မှာခိုလုံနေရပါတယ်မိုးပြင်းတဲ့တွင်းမှာရေကျလာပြီးဖြစ်လို့ဘီလီမြို့ရေဘေးကယ်ဆယ်ရေးစကန်မှာရှိတဲ့ရေဘေးတင့်တို့တွေအများစုဟာနေအိမ်ကိုပြန်နေကြပြီးဖြစ်တယ်လို့ကျမ်းမြောမြို့နယ်ဘက်မှာတော့ရေပိတ်တင့်ပြည်သူသဆောင်ကျော်ရှိနေတယ်လို့ဒေသခံအကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကဆိုပါတယ်တနင်္လာနေ့တိုင်းဒေသကြီးတနင်္လာနေ့မြို့မှာတော့မိုးရွာနေစေရေကြီးနေစေအခြေအနေကြောင့်ရေပိတ်တုတ်ကတဲ့2000ခန့်ဟာနေအိမ်ကိုမပြန်နိုင်သေးပါဘူး ဆိုလိုင်းလာ26ရက်နေ့ကစပြီးမိုးဆက်မပြရွာသွန်းမှုကြောင့်ပြည်နယ်နဲ့တိုင်း၅ခုအတွင်းရေကြီးမှုဖြစ်ပွားခဲ့သလိုမြေပြိုမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီရေကြီးရေရှမ်းမှုအတွင်းလူဦးရေ3,400,000ခန့်ထောင်ကျော်ရေပိတ်သိမ်းခဲ့ပြီးစစ်နှုတ်ဦးတိုက်ဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။